ိုင်ငံမှာရောက်ရှိနေတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာဟာဒီနေ့နေ့လယ်ပိုင်းမှာထိုင်းဝန်ကြီးချုပ်ပရယုတ်ချာအိုချာနဲ့တွေ့ဆုံပြီးစစ်ပွဲရေးဆိုင်ရာကိစ္စရပ်တွေမြန်မာနိုင်ငံရဲ့မငြိမ်မသက်မှုတွေနဲ့ယူကရိန်းကိုတိုက်ခိုက်တဲ့ရုရှားစစ်အကြောင်းတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံအကြတဲ့နဲ့ပတ်သက်ပြီးအာဆီယံကကြိုးပမ်းအားထုတ်နေတာကိုဂျပန်ကထောက်ခံကြောင်းပြောဆိုလို့ရှိတယ်လို့ဂျပန်အစိုးရရဲ့ပြည်သူ့ရေးရာဌာနအတွင်းဝင်နိုရီယူကီရှီကာဒါကသတင်းထုတ်ပြန်ကိုကြိုတင်ပြောကြားခဲ့ပါတယ်။ထိုင်းနဲ့ဂျပန်တို့ရဲ့သဘောတူညီချက်မှာကာကွယ်ရေးဆိုင်ရာနည်းပညာများစွာကြောင်းကိစ္စလာပေါဝင်တယ်လို့ဆိုပါတယ်။ဒါ့အပြင်ထိုင်းနဲ့ဂျပန်စစ်ရေးဆိုင်ရာပူးတွဲလေ့ကျင့်ရေးကိစ္စရပ်တွေပေါဝင်တယ်လို့လည်းဂျပန်သူတွေသတင်းကဆိုပါတယ်။ထိုင်းကောက်ခွန်လုံထုံးလုံကြီးများတိုးတက်ရေးအတွက်ဂျပန်နိုင်ငံကအခုညီပေးရေးလဲသဘောတူညီချက်မှာပေါဝင်တယ်လို့ပြောပါတယ်။အရှိတော်အရှာဂျပန်အတွက်မဟာဗျူဟာအအဓိကကျတဲ့ဒေသတစ်ခုဖြစ်ပါတယ်။ကားနဲ့ electronic ပစ္စည်းတွေကိုထုတ်လုပ်ရမှာဂျပန်ရဲ့ကမ္ဘာတိကုမ္ပဏီကြီးတွေလာရောက်ရင်းနှီးမြှုပ်နှံရဒေသတွေဖြစ်ပါတယ်။